တနင်္ဂနွေနေ့ည8:20မိနစ်ကြာတက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိတယ်လို့မအေးသနာကျော်ရဲ့မြန်မာပြည်ကပေးစာများကဏ္ဍကိုလည်းနားဆင်ရဖို့ရှိပါတယ်။ VOA အမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်9:00ကနေ10:00အထိတိုင်းတူမီတာ24နဲ့290နှစ်နဲ့လိုင်းနံမီတာ190လို့ကနေနားဆင်နိုင်ပါတယ်ရှင်။
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ကွယ်လွန်သူခေမောင်တို့အမှတ်တရဒေးလေးတွေနဲ့လည်းဖျော်ဖြေပေးတော့မှာဖြစ်ပါတယ်။ VOA ကိုမိုဘိုင်းကနေပြန်စာရေးပို့လာတဲ့သောရရှင်တယောက်ကတော့နာမည်မရေးထားပါဘူးနော်။ဒီသောရရှင်က VOA ကိုမိတ်ဆက်ပါတယ်တဲ့ VOA ကိုထောက်ရအားပေးတဲ့ကျွန်တော်ကအသက် 29 နှစ်ရှိပါပြီ။ VOA ကိုဆက်သွယ်ဖို့အမျိုးမျိုးစူးစမ်းခဲ့ဘူးလားပါအခုမှအဆင်ပြေပါတယ်ကျွန်တော်ရွှေဘိုကပါတဲ့သတင်းတွေရရင်လည်း ပို့ပေးပါမယ်ကျွန်တော်ရဲ့တယ်လီဖုန်းထဲကိုလည်း VOA ကထုတ်လွှင့်ပေးတဲ့နောက်ဆုံးရသတင်းတွေပို့ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင်ဒီသောရရှင်လိုပဲအင်တာနက်အသုံးပြုပြီးတော့ VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့နောက်ထပ်သောရရှင်တယောက်ကတော့ VOA အင်တာနက်ဖော်ပြပုံနဲ့ပတ်သက်ပြီးတော့အကြံပေးလာတာပါ
ဆောင်းဝါးတပုတ်ထဲကိုစာမျက်နှာများစွာလန်ခိုင်းခြင်းကညီမနိုင်ငံမှာလုံးဝအဆင်မပြေပါဘူးဗျာ internet line
များမကောင်းတဲ့အတွက်စာမျက်နှာများလိုင်းအချိန်များစွာကုန်ရပါတယ်ဖြစ်နိုင်လို့ရှိရင်ဆောင်းပါးတပုတ်ကိုတခါတည်းဖတ်နိုင်အောင်တင်ပေးစေချင်ပါတယ် သတင်းတပုတ်ထဲတင်လိုက်တဲ့အခါမှာနောက်တဲ့သတင်းတွေဖော်ပြဖို့နေရာမရှိတော့ဘဲနဲ့စာမျက်နှာကလည်းအရန်လေးပြီးတော့တခြားသတင်းတွေဖတ်ချင်တဲ့သောရရှင်တွေအတွက်အနောက်အရှေ့အကြီးကျယ်ဖြစ်ပါလိမ့်မယ်ရှင် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တွေပြောလာကြတာမှာတော့သောရရှင်ဒေါက်တာလှမျိုးလွင်ကဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနှစ်ရက်လောက်ကြိုတင်ပြီးတော့ကြော်ညာပေးရင်ပို့ကောင်းမယ်ထင်ပါတယ်ဆိုပြီးတော့အကြံပြုလာပါတယ်။ဟုတ်ကဲ့ပါဒေါက်တာလှမျိုးလွင်ကိုပြန်ချပေးချင်ပါတယ်ရှင်။ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုကျမတို့အနည်းဆုံး၃ရက် ကြိုပြီးတော့ကြော်ညာပေးပါတယ်နော်။ဒီနေ့၃ခါထုတ်လွှင့်ပေးနေတဲ့အစီအစဉ်နဲ့ဒီနေ့နှစ်ခါပြန်လွှင့်အစီအစဉ်တိုင်းမှာဒီဓာတ်ရိုက်လေလိုင်းအစီအစဉ်ကိုကြော်ညာပေးနေတာပါရှင်။တခြားဆောင်ပြီးတော့နားဆင်ကြည့်ပါဦးနော်။ဒီလိုကြိုပြီးတော့ကြော်ညာပေးမှလည်းဒီအစီအစဉ်ကိုစိတ်ဝင်စားတဲ့သောရရှင်တွေဘာကြောင့်ညာဆွေးနွေးရမလဲဆိုတာကြိုတင်သိပြီးတော့ပြင်ဆင်ပြီးတော့ပါဝင်ဆွေးနွေးလ ။ဒါရဲ့လေလိုင်းအစီအစဉ်ဆိုလို့ American သမရဘရက်အိုဘားမာမြန်မာနိုင်ငံကိုလာရောက်မဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့စနေနေ့ညဒါရဲ့လေလိုင်းအစီအစဉ်မှာဆွေးနွေးကြတာမှာအချိန်မရလို့မဖော်ပြလိုက်ရတဲ့သောရရှင်ရဲ့အစာတွေကိုဖော်ပြပေးချင်ပါသေးတယ်။အကောင်းဆုံးကိုမျှော်လင့်ထားပါတယ်ဆိုရယ်ကိုစိုးဝေဝင်ရောက်ဆွေးနွေးဖို့အတွက်ရေးပို့လာတဲ့စာမှာတော့ကိုစိုးဝေက
American သမ္မတ Mr. Obama မြန်မာနိုင်ငံသို့လာရောက်ပြီဆိုရင်ကျွန်တော်တို့ကောင်းသောမျှော်လင့်ချက်များဖြင့်လှိုက်လဲစွာကျူးစွပါရယ်။အခုခေတ်ဒီဟိုတခေတ်ကနေမတူတော့ပါ။သတင်းမှန်များအဖြစ်မှန်များကိုဖုံးကွယ်ရေးမရတော့ပါ။ထို့ကြောင့်ကျွန်တော်တို့တိုင်းပြည်အတွက်မိတ်ဆွေ American ပြည်ပေါ်အကောင်းဆုံးမျှော်လင့်ထားပါသည်
။ဒါကတော့ဒါရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ကိုစိုးဝေရေးလာတာဖြစ်ပါရယ်။American သမ္မတ Obama ရဲ့ American ခီးစဉ်နဲ့ပတ်သက်ပြီးတော့နောက်ထပ်ရေးလာတဲ့သတင်းရှင်တစ်ယောက်ကတော့ Norway ကနေသွေးဖြစ်ပါနေရှင်မြန်မာနိုင်ငံမှာတိုင်းသားပြည်ပခါရေးပြည်လဲရေးအတွက်အစိုးရအနေနဲ့အကောင်းဆုံးဖြည့်ရှင်ပေးနိုင်မှုအတွက် American သမ္မတ Obama တိုက်တွန်းပေးပါလို့သူကတောင်းဆိုလာပါတယ
် American သမ္မတကြီး Obama မြန်မာပြည်ကိုလာလေတာကိုမြန်မာပြည်သူတစ်ယောက်အနေနဲ့ကျေးဇူးထောက်ခံပါတယ်တောင်းဆိုချင်တာတွေကတော့လူခွင့်ရေးအပြည့်အဝရရှိဖို့အခြေခံလူရင်းစားတွေစီရင်ရင်းနဲ့နေတာကိုအမြန်ဆုံးအကူအညီတွေပေးဖို့မတရားတဲ့ဥပဒေတွေကျင့်သုံးနေတဲ့စီဦးစီးအစိုးရရဲ့ဥပဒေတွေကိုပြည်သူဆန္ဒနဲ့အညီအမြန်ဆုံးပြင်ဆင်ပေးဖို့ဒေါက်တာဆန်းစုကြည်ပါဝင်အတိုက်ခံအားလုံးကိုနိုင်ငံရေးမှာအခုတက်ပို့ပြီးပါဝင်ဆွတ်ဖက်ခွင့်ပေးဖို့မြန်မာပြည်မှာဖြစ်ပေါ်နေတဲ့ရခိုင်ရေးကချင်ရေးစတဲ့ပြဿနာမျိုးစုံကိုလက်ရှိတောင်းယူထားတဲ့အစိုးရတရားအနေနဲ့အမြန်ဆုံးနဲ့အကောင်းဆုံးဖြေရှင်းပေးဖို့တွေကိုမြန်မာအစိုးရကိုဖိအားပေးတိုက်တွန်းပါလို့သမ္မတကြီးဥပမာကိုတောင်းဆိုခြင်းပါတယ
်မြန်မာနိုင်ငံကိုလာရောက်မဲ့အမေရိကန်သမ္မတဥပမာကိုမြန်မာနိုင်ငံအပြောင်းလဲနဲ့ပတ်သက်ပြီးတော့ဖိအားပေးပေးဖို့နော်ဝေးကသောရရှင်နေသွေးတိုက်တွန်းသွားတာပါမန္တလေးကသောရရှင်လောင်ဝင်းစင်နာကတော့အမေရိကန်ရွေးကောက်ပွဲမှာသမ္မတဥပမာအနိုင်ရတာအမေရိကန်ပြည်သူတွေနဲ့ထက်တူဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်တဲ့သမ္မတဥပမာမြန်မာပြည်ကိုလာမယ်ဆိုလို့လဲကြိုးစားပါတယ်ဆိုပြီးတော့စာရေးလာပါတယ် တရိုင်းဆိုင်ဆိုင်မှာပဲအမေရိကန်ရဲ့မူဝါဒနဲ့ပတ်သက်ပြီးတော့နောက်ထပ်ရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုလည်းရရှိထားတာမလို့ဖော်ပြပေးချင်ပါတယ်
။ကျွန်တော်ငငယ်ကအစိုးရဝါဒဖြန့်ချီရေးတစ်ခုတည်းကိုသာနားထောင်ရကြည့်ခဲ့ရတဲ့အတွက်အမေရိကန်အစိုးရရဲ့ကမ္ဘာအရေးဆောင်ရွက်ပုံတွေကိုသဘောမချခဲ့ပါဘူး။ဒါပေမဲ့ဈေးကွက်စီးပွားရေးကိုတော့ကြိုက်နေတက်ခဲ့ပါတယ်။နိုင်ငံတိုင်းထောင်လိုင်းရေးအဖွဲ့အစည်းတိုင်းဟာကိုကြိုးစီးပွားကာကွယ်ရရင်းနဲ့တစ်ဖက်သားအပေါ်မကောက်မှုတွေဖြစ်ပေါ်စေတာကြောင့်ဒီမိုကရေစီနဲ့လူ့အခွင့်အရေးရှိမှသာလျှင်အနာဂတ်ညဉ့်ဉျေးရေးကိုဆောင်ကျဉ်နိုင်မယ်ဆိုတာကိုအသက်အရွယ်နဲ့အတွေ့အကြုံဘုသူတအရပိုသိလာပါတယ်။တခြားနိုင်ငံတွေမှာဒီမိုကရေစီကိုဖော်ဆောင်ခဲ့ရမှာအရေးကွန်ခြုံထားသောအာဏာရှင်တွေကိုအကူအညီပေးမိသလိုဖြစ်သွားခဲ့တာကြောင့်ကမ္ဘာမှာအမေရိကန်ပုံရိပ်ထိခိုက်ခဲ့သလိုစန့်ကျင်ရေးစစ်တပ်တွေဖြစ်ပွားခဲ့တယ်လို့ထင်ပါတယ်။ဒါပေမဲ့မြန်မာပြည်မှာကိုကျိုးစီးပွားရေးကင်းသောအများအကျိုးအတွက်ဆောင်ရွက်တတ်သောဒေါအောင်ဆန်းစုကြည်လိုလူမျိုးကိုထောက်ခံအားပေးတာဟာကမ္ဘာဒီမိုကရေစီပေါ်ဆောင်ရေးမှာအကောင်းဆုံးစံနမူနာတစ်ခုဖြစ်လာပါတယ်။အတိတ်ကနဲ့မတူယနေ့ USA ရဲ့ပုံရိပ်ပြောင်းလဲလာနေပြီဟုလည်းယူဆရပါတယ်။ယနေ့မြန်မာပြည်ပြောင်းလဲလာနေတာဟာပြည်ရင်းပြည်ပမိတ်ဆွေရန်သူတွေကြောင့်ဆိုတာအမေရိကန်တွေပိုသိမှာပါ။ပြုပြင်ပြောင်းလဲရေးလုပ်သူတွေကိုအားပေးတွန်းတင်လိုတာကြောင့်ဒီမိုကရေစီနိုင်ငံတွေအနေဖြင့်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်တာကောင်းပေမဲ့လည်းနောက်ွယ်ကခိုင်မာသေးတဲ့သဘောထားတင်မာသူတွေကဖြစ်ပေါ်လာတဲ့စီးပွားရေးနဲ့နိုင်ငံရေးတိုးတက်မှုကိုအသုံးချပြီးတော့ခေတ်သစ်ဒီမိုကရေစီအာဏာရှင်နိုင်ငံတည်ထောင်သွားဖို့လုပ်မှာပါမြန်မာပြည်မှာကြန့်ရှိနေသေးတဲ့အာဏာရှင်ဆန်တဲ့အပြုအမူတွေအတွက်အပေးယူစီမံချက်အမြဲရှိတဲ့လို့ယူဆပါတယ်တံပြန်ရေးယူမဲ့အစီအစဉ်အမြဲရှိတဲ့လို့ယူဆပါတယ
်သူကအရင်တော့ကအမေရိကန်အစိုးရကိုသဘောမချခဲ့ပေမဲ့လည်းအခုသူ့ရဲ့ထင်မြင်ယူဆချက်တွေပြောင်းလာပါပြီလို့ရေးလာတာပါမြန်မာနိုင်ငံကလည်းဒီမိုကရေစီစနစ်ထွန်းကားတဲ့နိုင်ငံတစ်ခုဖြစ်နေအပြောင်းလဲကာလမှာသတိထားတဲ့အချက်တွေဆိုပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။ဒါရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရှိတဲ့သောရရှင်မတ်ထွေးကတော့အော်တိုဘာလ20ရက်နေ့မှာထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်လေလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့ဘက်ကနေပြီးတော့သူကထင်မြင်ယူဆချက်တစ်ခုရေးလာပါတယ်
။မင်္ဂလာပါ VOA 20ရက်10လ2012ခုနှစ်စနေနေ့ညပိုင်းတုန်းကထုတ်လွှင့်သွားတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့ဒါရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးသွားတဲ့တော်တာရှင်ရဲ့သဘောမှာပြောကျင်တဲ့စကားအချက်လက်တွေကြံနေသေးတယ်လို့ယူဆမိပါတယ်။အချိန်မလုံလောက်လို့စကားဖြတ်ရတာလို့လည်းယူဆပါတယ်။နောက်ပြီးတော့လူခွေရဲ့ပတ်သက်တာတွေပြောကျင်သေးတဲ့တော်တာရှင်ပြည်သူတွေကိုလည်းကြံနေအောင်ပဲလို့ယူဆပါတယ်။အဲဒါကြောင့်လူခွေရဲ့ပတ်သက်ပြီးတော့အစီအစဉ်တစ်ခုထပ်ပြီးတော့အစီအစဉ်ထုတ်ပေးဖို့တောင်းဆိုချင်ပါတယ်
။ဒါရိုက်လေလိုင်းအစီအစဉ်မှာအမြဲတမ်းပါဝင်ဆွေးနွေးနေကြတော်တာရှင်မက်ထရီကလူခွေရဲ့ပတ်သက်ပြီးတော့ထပ်ပြီးတော့ဆွေးနွေးပေးပါအောင်လို့တောင်းဆိုလာတာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာတော်တာရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားဖို့ရှိပါတယ်ရှင်။ဒီတစ်ပတ်တော့တော်တာရှင်ကိုလွှင့်ပေးနေကြမျိုးနောက်ဆုံးပေါ်အနောက်တိုင်းသချင်းလေးတွေတော်တာရှင်တို့တောင်းဆိုတဲ့မြန်မာသချင်းလေးတွေမထုံးလွှင့်ပေးဘဲနဲ့ပြီးခဲ့တဲ့သတင်းပတ်တွေမှာကွယ်လွန်သွားတဲ့အဆိုတော်ခင်မောင်တို့ရဲ့သချင်းတွေကိုအမှတ်တရထုတ်လွှင့်ပေးခြင်းပါတယ်။အမန်ရီပေးတဲ့ဂျိုးဂျာတန်ဆိုတဲ့တချင်ကိုပထမနားဆင်ခံစားပါရှင်
။မိုးဝေရောက်လာတဲ့ကာယုံမဝတ်ချက်ပြန်ရင်ရောက်တဲ့ကိုယ်ဦးတည်လက်ကသာပါရရစီမိုင်တောင်ချီပြန်လေပြီ။ဂျိုးဂျာနဲ့တို့ရဲ့အမှန်ကူဝါလမ်းကြောင်းမှန်ရွေးချယ်ခြင်းညာနေလူတက်လို့မကောင်းရင်မွေးဖွားရရစီမိုင်တောင်ချီပြန်နေကျိုးပြန်ငဲ့ချိုးနေချီလာစဉ်ကြံရင်ပြီသုံးချက်ချက်ကူချမယ်
ောင်တို့တည်ဆိုတဲ့ဂျိုးဂျာတန်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါနောက်ပိုင်းမှာလည်းသူ့ရဲ့တခြင်းလေးတစ်ပုဒ်ဆက်ပြီးတော့ထုံးလွှင့်ပေးသွားဖို့ရှိပါတယ်เนาะစောင့်မျှော်နားဆင်ပါဦးအခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်VOE ကိုဘရောမှာအစာမရေးဘူးပေမဲ့အခုသူတို့ဒေတာကရင်လေးပေါ်ရအခြေအနေကြောင့်အစာရေးလိုက်ပါတယ်ဆိုတဲ့သောရရှင်လေသူငယ်ရဲ့အစာကိုပထမဦးဆုံးဖော်ပြပေးပါမယ်။ဒီသောရရှင်လေသူငယ်ကသူ့ရဲ့ဆွေမျိုးတွေအားလုံးနဲ့မွေးရဆေးဝါးအကြီးကျယ်စိုက်ပျိုးခဲ့ကြတာပါတဲ့။ဒါပေမဲ့သူ့ရဲ့ဒေတာဖြစ်တဲ့ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်ကယန်းဒေတာမှာရှိတဲ့မွေးရဆေးနဲ့ပတ်သက်ပြီးအန္တရာယ်ဖြစ်စေတဲ့အခြေအနေကိုစိုးရိမ်လို့ပါဆိုပြီးတော့ခုလိုမျိုးရင်ဖွင့်လာပါတယ်။
ကျွန်တော်တို့ဒေသမှာမိုးရွာဆေးဝါးစိုက်ပျိုးမှုကအရင်နှစ်ထက်ဒီနှစ်အကြီးအကျယ်စိုက်ပျိုးလာတာကိုတွေ့ရပါတယ်။အခွန်လဲသိန်းပေါင်း900ကနေ1000အထိနှစ်တိုင်းစစ်တပ်ရဲအုပ်ချုပ်ရေးမှုလက်နက်ကိုင်အဖွဲ့အစည်းကြီးရွာဥက္ကဋ္ဌစတဲ့အဖွဲ့အစည်းများထံပေးဆောင်ရပါတယ်။ဒါကြောင့်ကယန်းဒေသမှာအခုနှစ်ပိုင်းအတွင်းမြေလွတ်မြေခွက်လက်တောင်မရှိဘဲကားလက်မကြီးနဘေးတစ်လျှောက်ပါအကြီးအကျယ်တိုးချဲ့စိုက်ပျိုးလာတာကိုတွေ့ရပါတယ်။ဒေသခံရွာသူကြီးလူငယ်အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်မိုးရွာဆေးဝါးထုတ်လုပ်ဖော်ဆက်တာရောင်းဝယ်တာသုံးဆွဲတာတွေအားလုံးလုပ်နေကြပြီးအချင်းပြပြားမှုတွေဟာလည်းအခုနှစ်တွေမှာအဆိုးအဝါဆုံးပဲဖြစ်ပါတယ်။နိုင်ငံတော်အစိုးရကကယန်းဒေသအတွင်းကအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးနှစ်စဉ်နှစ်တိုင်းမျိုးရည်စေဝါအခွန်တွေကိုဝေစားမျှစားလက်ပေးလိုက်ပြီးလုပ်ခဲ့တာ၁၀နှစ်တာကာလကျော်သွားခဲ့ပြီပါပြီ။အခုဒီမိုကရေစီသင်္ကြန်ပြောင်းရေးကာလရောက်ရှိနေပေမဲ့အခုထိမျိုးရည်စေဝါအကြီးအကျယ်လုပ်ကိုင်နေစေပါ။ဒါကြောင့်ဒီနှစ်တော့စစ်အစိုးရကိုယ်တိုင်ကပြည်သူလူထုနဲ့လက်တွဲပြီးမျိုးရည်စေဝါကိုခံကြိုင်မှမှတိုက်ဖြတ်ဖို့အထူးလိုအပ်လာနေပါပြီ။
ရှမ်းပြည်တောင်ပိုင်းကယန်းဒေသကအခြေအနေကိုစိုးရိမ်လို့ရင်ဖွင့်လာတာပါဆိုပြီးတော့တော်ရရှင်လေသူငယ်စာရေးပြီးတော့ပို့လာတာပါဟိုပန်မြို့မှာတော့တရားဝင်လက်ပတ်နေတဲ့စစ်ရုံးကြောင့်ပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်ရပါတယ်ဆိုပြီးတော့တော်ရရှင်တယောက်ရင်ဖွင့်လာပါတယ
်ဟိုပန်မြို့ကကုမ္ပဏီတစ်ခုပိုင်တဲ့လယ်မြေပေါ်မှာတရားဝင်တည်ဆောက်ထားတဲ့ Robert စစ်ရုံးကစစ်ရုံးလက်ပတ်တာကနေထွက်လာတဲ့အနက်အတန်းစွန့်ပစ်ရေးတွေကြောင့်အများပြည်သူတွေဖို့ကျန်းမာရေးနဲ့မငြိမ်ညွတ်တဲ့အပြင်ဆက်ယုံတဲ့အနည်းဆက်ဆုံးမဟာစီသာသနာရိပ်သာတရားစခန်းမှာရဝေးရဏီကလာပြီးတရားအထုတ်နေကြတဲ့ယဟန်တန်ဃာတော်သီလရှင်လူပုတ်ကိုယောဂီအပေါင်းတို့ဟာဆက်ယုံကနေထွက်တဲ့စူဂျိုးတွေအနဲ့အနံ့ရင်စူဂျိုးကြောင့်တရားအထုတ်တဲ့ယောဂီတွေအနေနဲ့အသက်ရှူမဝတာတွေအော့အန်တာတွေဖြစ်ပြီးတရားအထုတ်ဖို့အခက်အခဲတွေကြုံနေရတဲ့အတွက်သာသနာကိုငဲ့ကွက်တဲ့ကျောင်းဂောပကအဖွဲ့တွေကသက်ဆိုင်ရာဌာနစီ9/10/2011ကစပြီးတင်ကြားခဲ့ပါတယ်။သက်ဆိုင်ရာဌာနအသီးသီးကလည်းတရားဝင်ခွင့်ပြုချက်စုံတရားမရှိဘဲစက်ယုံလက်ပတ်နေတဲ့အပေါ်ရက်ဆိုင်မိတ်တွေတားမြစ်မိတ်တွေအကြိမ်ကြိမ်ထုတ်ပြန်ခဲ့ပါတယ်။မလိုက်နာဘူးဆိုရင်ထိရောက်စွာအရေးယူမယ်လို့လည်းပါရှိပါတယ်။ဒါပေမဲ့စက်ယုံပိုင်ရှင်ဟာဘလို့ပဲအမိန်ထုတ်စေကမူဂယုမဆိုင်ပဲဆက်ပြီးတော့စက်ယုံကိုလက်ပတ်နေပါတယ်။အဲဒီလိုဥပဒေမဲ့လုံရက်ထင်ရှားနေပေမဲ့တိတိယောက်ယောက်အေးအေးယူဆောင်ရွက်နိုင်ခြင်းမရှိတာဟာအလွန်စဉ်းစားစရာဖြစ်မိပါတယ်
။ဟိုပန်မျိုးကတာဝန်သည့်ပြည်သူတို့ဆိုပြီးတော့တော်ရရှင်တယောက်အရင်ဖွင့်လာတာဖြစ်ပါရဲ့ရှင်။ VOE ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOE ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်ပြက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bamis@voenews.com ဖြစ်ပါတယ်။ဘက်တော်ပထမပိုင်းမှာပြောထားခဲ့သလိုသောရရှင်လေးကိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာကွယ်လွန်သွားခဲ့တဲ့အဆိုတော့ခင်မောင်တိုးရဲ့တခြင်းလေးတွေနဲ့အမှတ်တရဖျော်ဖြေပေးနေတာပါနော်အခုလည်းသူ့ရဲ့နောက်ထပ်တခြင်းတစ်ပုဒ်နဲ့ဖျော်ဖြေပေးချင်ပါတယ်သူ့ရဲ့တခြင်းကိုနားမစင်ခင်မှာတော့ဦးခင်မောင်တိုးမနစ်က2011ခုနှစ်ဒီဇင်ဘာလမှာအမေရိကန်ပြည်သူစုကိုလာရောက်စင်မှာ VOE ကိုပြောသွားခဲ့တဲ့စကားလေးတချို့ကိုပြန်ပြီးတော့နားဆင်ကြည့်အောင်ပါနော
်ခြင်းလေးကတော့သူတို့တို့ဆိုင်ဆိုင်အားတော့ရှိပါတယ်ဒါပေမဲ့ကျွန်တော်တန်တာကတော့အဲ့လိုစိတ်ပိုင်းဆိုင်ရာညဉ့်ညံ့မှုကိုဖြစ်စေခြင်းတွေကိုတော့ဆိုရတော့ပို့ပြီးတော့အဆင်ပြေတယ်ပို့ပြီးတော့လည်းလာလာလို့လိုက်ပြင်မယ်လို့ထင်ပါတယ်နောက်ပြီးတော့ဘဝတခြင်းတွေဆိုရလဲကျွန်တော်သဘောကျပါတယ်တခြင်းတွေကြောင့်လူတွေရဲ့စိတ်ပိုင်းဆိုင်ရာကိုပြောင်းလဲလို့ပေါ့ လူတွေဘောမူတည်ပြီးတော့လည်းကျင်းရဖြစ်ရတယ်အဲ့လိုလူတွေလူရဲ့ဖြစ်စဉ်တွေဘောမူတည်ပြီးတော့လည်းကျင်းရတယ်မွေးပွားလာတယ်ဒီလိုပဲအပြန်လာမှာပဲရှိပါတယ
်စိတ်ဤအင်းချင်းချင်းအတွင်ကိုစောင်းတဲ့တခြင်းလေးတွေကိုအထူးနှစ်ချိုက်ပါတယ်လို့ပြောလာတဲ့ခင်မောင်တို့အမတ်တရအခုကျမထုတ်လွှင့်ပေးခြင်းတဲ့တခြင်းလေးကတော့ဆဲလဲရှိုက်တန်ဆိုတဲ့တခြင်းဖြစ်ပါတယ်သရရှင်နေအားလုံးဒီတခြင်းလေးနဲ့အတူစိတ်ငြိမ်းချမ်းရာကိုရနိုင်ပါစေလို့လည်းဆန္ဒပြုပါတယ်ရှင်ကောင်းရာသူကလေးလာပါစေရှင်အခုလိုမျိုးမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းပွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာအတိတ်ကတော့ bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။မိုးနောင်ကြရေးစီးတဲ့ကြောင်းငယ်ရေး။ဒီသွားလေးစုံညီရဲ့ကြောက်ဆိုင်ကို